Indonesia နိုင်ငံအချေးကိုဇွန်လ4ရက်တောက်ချန်နေတုန်းကလေနဲ့ရောက်လာတဲ့ Rohingya 82ဦးအတွေ့အင်ကာနီမှာအစားအသောက်တောက်ရည်နဲ့ဆေးဝါးတွေဆက်လက်ထောက်ပံ့နေကြောင်းနိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောပါတယ်။အမျိုးသမီးနဲ့ကလေးငယ်များစုပါတဲ့ Rohingya တွေကိုအချေးတာဝန်ရှိသူတွေကCOVID-19 ဆစ်ဆေးပြီး COVID-19 ကာကွယ်ဆေးလဲထိုးနှံပေးပြီးဖြစ်ကြောင်း IOM ပြောခွင့်ရ Paul Dillon ကအင်ကာနီဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုအင်ဒိုနီးရှားကိုရောက်လာသူတွေကကောက်ဆက်ပစာကုတုပလောင်ဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြသူတွေလို့လဲသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ Indonesia has not deported Rohingya since
2008ခုနှစ်ကနေစလို့အင်ဒိုနီးရှားကိုရိုဟင်ဂျာတွေစတင်ရောက်ရှိလာပြီးချိန်ကတည်းကလက်ရှိအချိန်ထိရိုဟင်ဂျာထောင်ချီလက်ခံထားတဲ့အင်ဒိုနီးရှားအစိုးရအနေနဲ့တဝူးတယောက်ကိုမှဌာနေပြန်ပို့ခဲ့တာမရှိဘူးလို့လဲ IOM ပြောခွင့်ရ Paul Dillon ကသတင်းထောက်တဝူးရဲ့အမေကိုဖြေပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူးဒီဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူထားပေမဲ့လည်းအခုအချိန်ထိတော့အကောင့်အထည်မပေါ်သေးပါဘူး
For engagement with the governments in the region continue in terms of
ကျန်ရမရစွန်စားပြီးထွက်ပြေးလာကြရတဲ့ Rohingya တွေနဲ့တခြားသူတွေအတွေ့ဘေးကင်းလုံခြုံပြီးဆက်နက်ရိက္ခာနဲ့ဆေးဝါးရရှိရေးဒေသရင်းနိုင်ငံတွေကအစိုးရတွေနဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကဆွေးနွေးဆောင်ရွက်ထားကြောင်းလဲ UNHCR ပြောခွင့်ရဘာဘာဘလော့ကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းကအင်ဒိုနီးရှားနိုင်ငံအချင်းမှာကဲတင်ခဲ့ရတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိနေတယ်လို့လည်းသူကပြောပါတယ်ရှင်